ကိုဝင်းကြော်မင်းနဲ့ကိုနာကိုကျေးဇူးပါပဲကျွန်တော်တို့ဒီတပတ်တော့ကျန်တဲ့အုပ်စု၄စု EFGH ကဘယ်အသင်းနဲ့အုပ်စုအဆင့်ကိုကြော်မလဲဆိုတာဆက်ပြီးတော့သုံးသပ်ဆွေးနွေးကြည့်ရအောင်ဆိုတော့ကိုဝင်းကြော်မင်း Group E မှာ Brazil, Switzerland, Costa Rica, Serbia ဆိုတော့ Brazil ကတော့တေချာပေါက်ကြော်မှာပေါ့နော်
အဟုတ်ကဲ့ဒီအုပ်စုကတော့နောက်တစ်ဆင့်တက်ဖို့အတင်းရတော့နည်းနည်းလေးရွေးရဖို့တော့နည်းနည်းခက်ခဲရကြဒီနေ့ကဘူပြောသလိုဒီဇာဘီကတော့နောက်တစ်ဆင့်တက်ဖို့တေချာရဆိုတော့အနေထားတစ်ခုမှရှိနေပေမဲ့ဒီကျန်တဲ့အုပ်စုဝင်အတင်းရတဲ့ Costa Rica, Switzerland, Serbia တို့ကတော့ဒီနောက်တစ်ဆင့်တက်ဖို့တော့သူတို့ခွေရကိုဒီရှိနေတယ်ကျွန်တော်ကတော့ဒီ Ivan Lopez ကိုလာတော့တာတက်တူတော့ဒီဘာရင်ကစားလာမှရှိနေတဲ့ Serbia ကိုကျွန်တော်ချွေးချင်တယ်က
ြဟုတ်ကဲ့ကိုနာကိုကရော Brazil အပြင်ဘာများချွေးချင်သေးလဲ
ဘယ်ကကျွန်တော်လည်းဘရာဇီးကတော့ဒါပြည့်ချေသွားအတွေ့အကြုံဘူးလက်ရှိဖောင်းနိုင်နေရတာအုပ်စုပထမရောက်သေးချာတော့ဝယ်ကြဒုတိယနေရာတော့ကတော့ကိုဝင်းကျော်မင်းတို့ကလို့ခုနကျန်တဲ့တောင်းနေရတော့အတန်ထူအောင်ပဲကျွန်တော်အကြိုက်ဆုံးရင်းနဲ့ဆိုတော့ကိုဝင်းကျော်မင်းတို့လိုပဲကျွန်တော်ကတော့စားပွားကိုပူကြိုက်တယ်ကြအတွေ့အကြုံရောလက်ရှိအသက်အရွယ်အနေအထားရောပေါ့နော်ကစားသမားအင်အားရောဒီဆွစ်ဇာလန်ထက်ပိုတောင်းတဲ့ဒါစားပွားပဲဘရာဇီးနဲ့ဒီနောက်ဆင့်တက်မယ်လို့ထင်ပါတယ်က
ြဟုတ်ကဲ့group e မှာ brazil serbia ကိုနောက်ကိုကိုဝင်းကျော်မွန်းနှောက်စလုံးခံမှန်းနေဆိုတော့ group f အတွက်ကိုကိုနောက်ကို germany mexico sweden တောင်ကိုရီးယားပေါ့ဆိုတော့ germany အပြင်ဘယ်အသင်းကိုရွေးမလဲ
ဟုတ်ဒီ group ကလည်းဒါ germany ရတော့လက်ရှိနံပါတ်1နေရာပါရေးပန်းစားနေပါဘောနော်သူတို့ရဲ့ဒါကစားသမားအင်အားလက်ရှိ champion လည်းဖြစ်နေတော့အောက်စုဆင်ရတော့ကြုံမဲ့အနေထားမှာရှိပါတယ်ဒုတိယအနေအတွက်ကတော့ဒီတောင်ကိုရီးယားရဲ့ mexico ရဲ့ sweden ရဲ့ပြန်လူအောင်ပါဘောနော်အဲ့ဒီ3နေနေရာသတင်းကိုယူရမယ်ဆိုတော့ဒီလိုနောက်ဆင့်တယ်လို့ခမန်းကြပါတ
ယ်ဟုတ်ကဲ့ကိုဝင်းကျော်မင်းအောင်ဂျာမနီအပြင်ကျန်တဲ့3တင်းနဲ့ဗဲတင်းကိုခမန်းလေ
ဟုတ်ကဲ့ဟုတ်ကဲ့ O2S မှာတော့ကျွန်တော်ဒီကိုဝနာကိုနေတော့ကျွန်တော်အမြင်လေးနဲ့တော့လဲရကြပါဘူးဆိုတော့ကျွန်တော်ကတော့ကြောက်လို့ဒီလက်ရှိကမ္ဘာချန်ပီယံဂျာမနီကိုတော့ကျွန်တော်နောက်ဆင့်တက်ဖို့ပြေကြတော့အတင်းဖြည့်ရွေးချယ်ခြင်းနဲ့ဒါပေမဲ့ဒီဒုတိယနေရာနောက်ဆင့်တက်မဲ့အတင်းကိုတော့ကျွန်တော်ဒီအဲ့ကြုံပိုင်ရင်းချက်တဲ့နောက်မှကောင်းတဲ့အများစုပါနေတယ်မက္ဆီကိုကျွန်တော်ပူကြိုက်နေတယ
်ဟုတ်ကဲ့
ကျွန်တော်နောက်ဆင့်တက်မဲ့အတင်းကိုကျွန်တော်ဂျာမနီနဲ့မက္ဆီကိုပဲကျွန်တော်သိနေရပ
ြဟုတ်ကဲ့အိုဆူအက်မှာဂျာမနီအပြင်မက္ဆီကိုတို့မဟုတ်ဆွီဒင်ပေါ့ကဲ group G မှာကတော့ Belgium, Panama, Tunisia, England ဆိုတော့ကိုဝင်းကျော်မင
်းဟုတ်ကဲ့ဗျအိုဆူ G မှာတော့ကျွန်တော်ထင်တယ်ဗျ Belgium နဲ့ England ပဲနောက်ဆင့်တက်မဲ့လို့ကျွန်တော်ယူဆနေရဒီလိုမျိုးဒီဒီအပတ်ထိုက်တဲ့ကစားသမားတွေအများစုစာဝင်နေတဲ့အတိုင်းအတင်းအတွက်ဒီအုပ်စုကတော်တော်လေးခြောင်နေလို့တော့ပြောလို့ရရပြဒီကစားသမားတွေဒီနေ့ရှားတော့လည်းဒီအုပ်စုမှာအင်ဂျင်အချိန်ပဲရှိနေတယ်ဒီကစားသမားအင်အားပိုင်းရောရှားလက်ကောင်းမှုရောရုံးတက်နေရတဲ့အချိန်တွေရဲ့အကြောင်းဒီအုပ်စုမှာကျွန်တော်ဘယ်လ်ဂျီယံနဲ့အင်္ဂလန်နဲ့နောက်ဆက်တက်မယ်လို့ကျွန်တော်ယူဆနေရပ
ြကိုနာကိုဘယ်လ်ဂျီယံအင်္ဂလန
်ဟုတ်ကဲ့ဒီအုပ်စုမှာလည်းကျွန်တော်လည်းကိုဝင်းကျော်မင်းနဲ့အတူတူပါရပြဘာဖြစ်လို့လဲဆိုတော့ဒီအုပ်စုကအရန်ထင်ရှားနေတဲ့ထိပ်တီးတရားဒီအင်္ဂလန်နဲ့ဘယ်လ်ဂျီယံပေါ့နော်တခြားနှစ်ပြည်ကတော့တူနီရှားနဲ့ပနမာကြဒါပေမဲ့ဒီတူနီရှားကတော့အာဖရိကအသင်းတွေဒီဖြစ်မြင့်အသင်းတွေနဲ့ဒီဘယ်ဂျီယံနဲ့အင်္ဂလန်ကိုစင်ကုန်နိုင်မလားတော့နည်းနည်းတော့စောင့်ကြပါမယ်ဒါပေမဲ့ပုံမှန်တိုင်းဆိုရင်တော့ဒီအင်္ဂလန်နဲ့ဘယ်ဂျီယံကနောက်ဆုံးတက်ဖို့များပါလေက
ဟုတ်ကဲ့ဒီခါကျွန်တော်တို့အခု group H နောက်ဆုံး group ပိုလန်ဆီနီဂိုကိုလံဘီယာဂျပန်ကိုနာကို
ဟုတ်ကဲ့ဒီအုပ်စုကတော့ဒါဟိုဒီအုပ်စုဒီဘင်းဒါ group of death ဆိုပြီးတော့နောက်အုပ်စုတစ်ခုလို့ပြီးတော့ပြောကြရပါတော့ဒီအုပ်စုမှာလည်းဒါခြေစမ်းမတိတ်နေအနေထားမှာရှိတယ်ကိုလံဘီယာကတော့ဒါနည်းနည်းလေးပစားသမားကောင်းတွေကပိုရှိရပါတော့အဲ့တော့ကိုလံဘီယာကိုတော့ဒါအုပ်စုပထမကျွန်တော်တို့ပြေးချင်တယ်များကျန်တဲ့ကျွန်တော်အကြိုက်တင်ကိုရေးမယ်ဆိုတော့ကျွန်တော်အာဖရိကအတင်းဖြစ်တဲ့ဒီရှေ့ကတိုက်ဆက်ဒီမာမီလို့ဒီမူဆာဆိုလို့လည်းပါတဲ့ဘောနော်စီနီဂေါအတင်းကိုကျွန်တော်ရေးချင်တယ
်ဟုတ်ကဲ့ကိုဝင်းကျော်မင်းကိုလံဘီယာနဲ့စီနီဂေါလို့သဘောတူပါသလား
ဟုတ်ကဲ့ကြာဒီအုပ်စုမှာလည်းတော့နောက်ဆက်တက်မဲ့အတင်းကကျွန်တော်ကိုလံဘီယာကတော့ဒီကြပါတော့နောက်ဆက်တက်မဲ့အတင်းတွေကျွန်တော်တက်မဲ့ချင်တယ်ဒါနဲ့ခုနကိုလာကိုပြောလို့ဒီအုပ်စုကဒီအဖေကိုရတယ်လို့ပြောလို့ရရတယ်လို့အပင်းလေးတလုံးရဲ့ဒီခြေစမ်းရက်တိမှုတွေကတိတ်မခွာတဲ့အတွက်ဒီအုပ်စုဖွင့်ကွယ်နေတယ်မှာဒီအမှားများတဲ့အပင်ကတော့ဒီအုပ်စုချက်မှာကျန်နေတယ်တော့ခင်ဗျာဒီဒီပြင်းတော့လောက်တော့ဒီစကားမကောင်းတွေပိုင်ဆိုင်လာတယ်အတွေ့အကြုံတွေလည်းရှိတယ်ဒီပိုလန်နဲ့ကိုလံဘီယာကိုကျွန်တော်ရွေးချယ်ချင်တယ်ဗ
ျဟုတ်ကဲ့ဗျာကျွန်တော်တို့အုပ်စုရှိစုစလုံးသုံးသပ်ပြီးတဲ့နောက်မှာမနေ့ပြန်ကြာသာပရီနေ့ဆိုရင်ဖွင့်ပွဲကန်တော့မယ်အုပ်စုအေကအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗီးယားဆိုတော့ကိုဝနောက်ကိုရုရှားဆော်ဒီအာရေဗီးယားဘယ်အသင်းလဲ
ဟုတ်ကဲ့ဗျဒီဘက်ကရုရှားဝယ်ကြီးရမှာပဲဖွင့်ပွဲနဲ့ဒီကတော့အင်ဂွင်းဖြစ်တာနဲ့ဒီအုပ်စုမှာလည်းဒါသူပြိုင်ဆော်ဒီအာရေဗီးယားကအဖြစ်နိုင်ဆုံးပြိုင်ပွဲဖြစ်နေတော့ဒီဘက်ကတော့ရုရှားဘက်ကတော့မဖြစ်နေနိုင်မှာကိုနောက်ဆင့်ဘက်ကမျောလဲနိုင်မှာဆိုတော့ရုရှားဝယ်နိုင်မယ်ကြကျွန်တော်ထင်ဂိုးလဲပြတ်နိုင်မှုလားလားရှိပါတယ
်ကိုဝင်းကျော်မင်းရုရှားသဘောတူလား
ဟုတ်ကဲ့ဗျဒီပွဲမှာလည်းကျွန်တော်လည်းကိုနာကိုနဲ့အမြင်တူပါကြဒါဆိုရုရှားနေရဒီအုပ်စုဖွင့်ပွဲစဉ်ဖြစ်တဲ့ ပြီးတော့ဒီနောက်တစ်ဆင့်တက်ဖို့အတွက်ဒီအချစ်ဥရဂွေးလိုအတင်းတွေကိုဒီရှင်းစကားနိုင်ဖို့အတွက်ဒီအခွင့်အရေးစီမှာသူဖြစ်နေတဲ့အနိုင်ရဖို့လိုအပ်တယ်။ဖြစ်ရင်ဒီပိန်ဝင်းပြည့်စက်ရှိမှောက်မှာသူအနိုင်ရအောင်ပို့ပြီးအားဆိုင်လာမှာကြ။ခုနကကိုနာကိုပြောလို့ဒီဝဲကအနည်းဆုံး3 9လောက်ထိကြောက်ပြီးအနိုင်ရဖို့ရှိနေတယ်ကြ။ဟုတ်
။ဟုတ်ကဲ့။ကိုနာကိုရေဂျာတာပတိဖွယ်ပြီးတဲ့နောက်တောက်ကြနေမှာပထမဆုံးပွဲကအချစ်ဥရဂွေးဘယ်သိနိုင်မှာခံမှန်းလဲ။
ဟုတ်ကဲ့ EJ ဥကွေကတော့ဒါ EJ ကတော့ဒုတိယညောင်ရှင်မှာဥရုကွေကတော့တွေ့ကြုံပိုင်းလဲကောင်းတယ်နော်တိုက်စစ်မှာဆွဲကာပါနေလဲရှိရဆိုတော့ဒါဥရုကွေကပဲနိုင်လိမ့်မယ်က
မော်ရိုကိုအီရန်ရော
အဲ့ဒီပွဲလဲအကျိတ်နဲ့ရှိနေတာအီရန်လဲဒါအချက်ချစ်ပွဲမှာကလေးကသူကမစိုးဘူးပေါ့နော်အဲ့တော့မော်ရိုကိုကလည်းအရင်ကောင်းတဲ့အတင်းတော့မဟုတ်ဒါပေမဲ့အီရန်ထက်တော့နည်းနည်းလေးတော့ပိုမြင့်နေတယ်ဆိုတော့ဒီပွဲလဲအကျိတ်နဲ့ဖြစ်မယ်အမှန်တကယ်တရင်ယူရမယ်ဆိုတော့ဒါကစားသမားကောင်းပိုများတဲ့မော်ရိုကိုတော့ယူချင်တယ်က
ဟုတ်ကဲ့နောက်ဆုံးပွဲကတော့ဒါပို့ပြီးအကျိတ်နဲ့ဖြစ်မယ်ထင်တယ်ပေါ်တူဂီစပိန
်ဟုတ်ကဲ့ပြဒီနှစ်ပွဲကတော့ဒီအဆုမှာနောက်ဆုံးတစ်ခုလေဂျပန်စားမြင်တဲ့အတင်းပေါ့နော်အဲ့တော့အဖွင့်ပွဲမှာတွေ့နေတဲ့အတွက်နှစ်ပွဲလုံးကဟိုအရင်ကြီးပေါ့နော် CIA တိုက်စစ်ကိုပဲဟို CIA တိုက်စစ်ဆင်နေလို့တော့မထင်ဘူးပြသူ့မှာကိုမှာစောင့်နေကြမယ်လို့ထင်တယ်အဲ့တော့ဒီပွဲကစပိန်ကတော့ပို့ပြီးတော့ကစားသမားအင်အားတာမယ်ကစားခွင့်အင်အားတာလဲဆိုပေမဲ့ကျွန်တော်တော့တည်လောက်ပဲမှန်းကျင်တယ်ကဒီပွဲကတော့
ဟုတ်ကဲ့ဆိုတော့ကိုဝင်းကျော်မင်းဒီဂျီပူရုကွေမှာကိုနောက်ကဥရုကွေကိုဝင်းကျော်မင်းရော
ဒီချင်းနဲ့ဥရုကွေပွဲကတော့ဒီနောက်ဆက်တက်ဖို့တော့သူတို့အတင်းနဲ့တင်းရဲ့အရေးပါတဲ့ပွဲစဉ်ဖြစ်လာရမယ်ကျွန်တော်ထင်တယ်ဒီပွဲကပြည်ရလက်တာထောက်ပေါ်ပြန်လဲဆိုတော့ဒီပွဲအတင်းနဲ့ပြန်လို့ရအနာတာပင်ရလက်တစ်ခုတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ရကြ
ဟုတ်ကဲ့မော်ရိုကိုနဲ့အီရန်ပွဲရော
မော်ရိုကိုနဲ့အီရန်ပွဲကိုတော့ပြောရမှာဆိုတော့ဥရောပခြေဆိုင်ကစားသမားရာစုပါဝင်လာတဲ့မော်ရိုကိုရဲ့တက်ချက်ကိုအီရန်နေတဲ့ပွဲချင်းကြီးတောင်းခံဖို့မဖြစ်နိုင်ဘူးအဲ့ဒါကျွန်တော်တို့ဒီပွဲမှာမော်ရိုကိုပဲချွေးချက်ခြင်းနဲ့အနည်းဆုံးမော်ရိုကို2ပြီးလောက်နဲ့နိုင်ရပြ
န်ဟုတ်ကဲ့ဒီပွဲကတော့ကိုဝင်းကျော်မင်းကိုနောက်ကိုမော်ရိုကိုပို့ပြီးတော့အလေးပေးကြတယ်ဆိုတော့ပေါ်တူဂီစပိန်ကရောကိုဝင်းကျော်မင်းကဘယ်ဟာပူကြိုက်လဲ
ဟုတ်ကဲ့ပြပေါ်တူဂီစပိန်ပွဲကိုကျွန်တော်ပြောမယ်ဆိုတော့အတိအကျမပြောချင်တာကတော့ဒီပွဲမှာစပိန်နဲ့အနိုင်ရမယ်လို့ကျွန်တော်ယုံကြည်နေတယ်ကျွန်တော်ဒီပွဲမှာအနည်းဆုံးစပိန် 1-0 တောင်မှဟုတ်ဂိုးပေးရရင်တော့2-1လောက်နဲ့ပြတ်ပြီးအနိုင်ရပါမယ်လို့ကျွန်တော်နေနေဒီကောင်းနေရပြန်